စကိုင်းတိုင်းကဏီမြို့နယ်အတွင်းချင်းတွင်းမြစ်ရေမြင့်တက်လာတာကြောင့်ကြေးရွာတွေထဲထိရေတွေဝင်ရောက်လာပြီးတော့ဒေသခံတွေရေဘေးဒုက္ခနဲ့ကြုံနေရပါတယ်။စကိုင်းတိုင်းစကိုင်းမြို့မှာလည်းရော်ဒီမြေဟာစိုးရင်ရေမှအထက်မှာရှိပြီးနေရင်300ကျော်ရေဘေးတင့်နေပါတယ်။စကိုင်းတိုင်းကရေဘေးအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကုဇော်မိုးကျော်ကပြောပြမှာပါ
။ချင်းတွင်းမြေဟာစိုးရင်ရေမှအထက်မှာရှိနေပြီးစကိုင်းတိုင်းကဏီမြို့နယ်တဲကချင်းတွင်းမြေဘေးမှာရှိတဲ့ကျေးရွာတွေကိုမြေရေတွေဝင်ရောက်နေပါတယ်။ချင်းတွင်းမြစ်ရေဟာဇူလိုင်လ9ရက်နေ့ကတည်းကကျေးရွာတွေတဲကိုဝင်ရောက်နေပေမဲ့ဇူလိုင်လ17ရက်နေ့မှာတော့အရင်နေ့တွေကထက်ရေပိုများလာတယ်လို့ဒေသခံတွေကပြောပါတယ်။မြစ်ရေတွေဝင်ရောက်လာတာကြောင့်ပဲနှမ်းပြိုးကင်းတွေပျက်စီးရပြီးမြစ်ဘေးဝဲရဒေသခံတွေဟာရေဘေးကျုံနေရတယ်လို့ဒေသခံတွေကပြောပါတယ်။ကဏီမြို့နယ်တဲကကျေးရွာတွေရေဘေးသင့်တဲ့အခြေအနေကိုဒေသခံတဦးဖြစ်တဲ့ကိုပြည့်အောင်နိုင်ကအခုလိုပြောပါတယ်
။ရေတိုးတာများတာပေါ့ဗျာ။စိုက်ကင်းတွေကအဓိကတော့နှမ်းမျိုးထောင်ထားတဲ့ဟာတွေ၊ရေပဲကင်းတွေ၊ဆဲသိန်းကုန်ကင်းတွေလည်းဟိုဒီတွေကဝင်တာ။အဲဒါဆိုတော့ပြက်စီးတာ၊ချိန်ကပ်ပြီးဝဲရမှရှိနေတယ်။စိုက်ကင်းတွေကတူပြီးစိုးတာပေါ့။ရေပဲကနေရာတွေပေါ်ထွက်လာတာဗျာ။ရေငင်းက၄မိနစ်လောက်ရှိ။ဒီနေ့တကယ်ဒီကဘုံကောင်အောင်တိုင်းဝင်တာရေတိုးချမ်းတွေကိုကြောက်မှာပေါ့။
စကိုင်းတိုင်းစကိုင်းမြို့မှာလည်းအေယာဝတီမြစ်ရေမြင့်တက်နေတာကြောင့်နေအိမ်300ကျော်ရေဘေးသင့်တဲ့တန်ခံရပါတယ်။အေယာဝတီမြစ်ဘေးနဲ့အနိမ်ပိုင်းရပ်ကွက်တွေကိုရေတွေဝင်ရောက်နေတာဖြစ်ပြီးတာဝန်ရှိသူတွေကကြိုတင်ပြင်ဆင်တာတွေအပြင်ရေဘေးလွတ်တဲ့နေရာတွေစီရွှေပြောင်းတာတွေလုပ်ပေးနေရပါတယ်။ပုံမှန်မြစ်ရေဝင်ရောက်လေးရှိပေမဲ့ဒီနှစ်မှာရေအနှဲငယ်ပိုများတယ်လို့စကိုင်းမြို့မိသက်တာဝန်ရှိသူတဦးကပြောပါတယ်
။ကျွန်တော်တို့ရှေ့တာတော့သောတာပန်လို့တဝယ်ဈေးလို့ပဒေတန်းလို့တော့ဒီလိုတော့ဟွာပေါ့ဒီကုန်းတက်ကုန်းတက်အခွက်တွေပေါ့ပေါင်းပြီးတော့သူတို့နေတဲ့နေရာတွေဝင်လို့ကုန်းမော်တက်နေကြတော့အဲ့တော့အိမ်တော်စုက350ပေါ့ဒါမနေ့ကကောက်တဲ့ဟာပေါ့အခုကစိုးရိမ်အမှတ်တယ်ကျွန်တော်တို့1192ဆိုတော့1100မိသားလောက်ရောက်တာပေါ့1100မိသားကြီးရောက်လာတော့ကျွန်တော်ရောက်တဲ့၄နှစ်တွင်တော့ဒီကောင်အများဆုံးဖြစ်မှာပေါ့ဒီမင်းကုန်းသွားတဲ့လမ်းမြစ်ဖက်ချမ်းအိမ်တွေကတော့အောက်ပိုင်းနေတော့အကုန်မြုပ်တာဒါနှစ်ဆင်သူတို့မြုပ်နေကြဟာတယ်နှစ်တော့နည်းနည်းပူသွားတာပေါ့တပေတပေခွဲလောက်တော့ပူပါပေါ့ဟုတ်ပြီ55ရောက်ရယ်ကျွန်တော်တို့လေရတော့အသေးလေးပေါ့နော်ပဲ့တောင်လေးတွေကဖိုက်ပါလေးသုံးပြီးရှိတယ်ကျွန်တော်တို့ပယ်ပယ်လေးတွေကအမှတ်ကြီးရှိတယ်ပေါ့အဲ့တော့အဲ့ညာကြီးပေါ့အဲ့ညာကြီးနဲ့ကျွန်တော်တို့ကအသေးစုဆွဲထားတယ်ကျွန်တော်တို့ကန္နာလန်းဆိုရင်ပေါ့ငကိုကြီးနေတော့အောက်ကိုဆင်းတဲ့လမ်းတွေရှိရယ်လေအဲ့အဲ့လမ်းလေးကိုတော့ဒဲဒီပို့နေတာတောက်လျှောက်ပေါ့ဒဲဒီကာတာတောက်လျှောက်တော့ရှိနေတာပေါ့
မိုးလေဝသနဲ့ဇလဗေဒညွန်ကြားမှုဦးစီးဌာနရဲ့တိုင်းထွာချက်တွေအရချင်းတွင်းမြစ်နယ်အေယာဝတီမြစ်ရေဟာစိုးရိမ်ရေအမှတ်မှာရှိနေပြီးမင်းကင်းမုံရွာမန္တလေးမြစ်ငယ်မြင်းမှုပခုတ်ကူညောင်ဦးစားတဲ့မြို့တွေရဲ့မြစ်ကမ်းအနီးနဲ့အနိမ်ပိုင်းတွေမှာနေထိုင်သူတွေအထူးသတိပြုကြဖို့အကြံပြုထားပါတယ်ဇွန်ဇူလိုင်လဟာမြန်မာနိုင်ငံမှာမိုးလေကာလဖြစ်ပြီးမိုးရသွန်းတာကြောင့်မြစ်ရေကြီးမြင့်တာတွေဖြစ်တတ်သလိုမိုးအဆက်မပြတ်ရွာသွန်းပြီးမိုးရေချိန်များတာကြောင့်မြစ်ရေကြီးပြီးနောက်အကြာနှေးနေတာဖြစ်တယ်လို့မိုးစလတာဝန်ရှိသူတွေကပြောပါတယ်